ဆော်ရီအာရေဗျနဲ့အမေရိကန်အရာရှိတွေဟာရေမြင့်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေကိုလှုပ်ဆောင်ဖို့အတွက်သဘောတူညီမှုရရှိခဲ့ပါတယ်။ရှီယာတပုန်တွေရဲ့တိုက်ခိုက်မှုတွေကြောင့်ထောင်ပေါင်းချီတဲ့လူတွေရေမြင့်နိုင်ငံကနေထွက်ပြေးနေကြတာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့နိုင်ဖို့အတွက်ရေမြင့်မှာ9ရက်ကြာအပြစ်ကတ်ရက်စဲရေးအတွက်ကြိုးစားနေပြီဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဆော်ရီနိုင်ငံခြားရေးဝန်ကြီးအဒဲလ်အဲဂျူဘီယာတို့ကဒီကနေ့ရီယက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရေမြင့်နိုင်ငံသားတွေရဲ့လိုအပ်ချက်တွေနဲ့ရေမြင့်အတွက်ငြိမ်းချမ်းတဲ့လမ်းကိုရှာဖို့ပေါ်လာတဲ့ဒီအဓိကအခွင့်အလမ်းမဆုံးရှုံးအောင်ဟူတီတွေနဲ့သူတို့ကိုပံ့ပိုးပေးနေသူတွေဘက်ကသူတို့ရဲ့ဩစာကိုအပြည့်အဝသုံးပြီးလှုပ်ဆောင်ဖို့အထူးတိုက်တွန်းတယ်လို့ဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ဒီအပြစ်ခတ်ရက်စဲမှုကိုအီရန်ကထောက်ပံ့မှုပေးနေတယ်လို့ယုံကြည်ရတဲ့ဟူတီတွေဘက်ကသဘောတူမတူသိနိုင်ဖို့ကတော့အခုလောလောဆယ်မှာဟူတီတွေနဲ့အဆက်အသွယ်မရသေးပါဘူးလို့ဆော်ရီနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့သူတို့ဘက်ကဒီအပြစ်ခတ်ရန်နာမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုလာမယ့်ရက်ပိုင်းအတွင်းမှာပဲကြေညာဖို့ရှိတယ်လို့ဟူတီတွေဘက်ကလည်းရေမြင့်နိုင်ငံသားတွေအတွက်စဉ်းစားမယ်လို့ညွှန်းနေကြောင်းလည်းပြောပါတယ်။ဒီသတင်းပတ်အစောပိုင်းတော့ကရေမြင့်မှာနိုင်ငံတကာမြေပြင်တပ်တွေအ мян ချထားပေးဖို့အတွက်ကုလသမဂ္ဂရဲ့ရေမြင့်ဆိုင်ရာတာဝန်ကြီးကလုံခြုံရေးကောင်စီကိုတိုက်တွန်းစာပေးပို့ခဲ့ပါတယ်။ဒီပန်ကြားချက်နဲ့ပိုက်တဲ့ဒီအမေရိကန်ကရောဆော်ရီအာရိပြကပါမြေပြင်တပ်တွေဆေလွတ်ဖို့အရေးကိုမဆွေးနွေးခဲ့ဘူးလို့ပြော